Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2014ခုနှစ်ဧပြီလ19ရက်စနေနေ့မနက်ခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိคลိုင်းဒိုမီတာ2432နဲ့39ရိုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်ခင်းအတွက်အစီအစဉ်မှုကကျမစုမမရှင
်မင်္ဂလာပါရှင်ကျမကခင်ပြောတတ်ပါဒီမနက်ခင်းသတင်းတွေကိုကိုရန်နိုင်တဲ့အတူချင်ကြပေးပါပါယူကရိန်းအရေးနဲ့ပတ်သက်ပြီးနိုင်ငံတကာကချက်မှတ်ထားတဲ့သဘောတူညီမှုကိုချိုးဖောက်လို့ရှင်ရုရှားဟာအရေးယူတန်းခတ်မှုအစ်စ်တွေခံရမယ်လို့အမေရိကန်အစိုးရကသတိပေးလိုက်ပါတယ်နစ်မြုပ်တော့တဲ့တောင်ကိုရီးယားသင်းဘောရဲ့ကက်ပတိန်ကိုရဲတွေကဖမ်းဆီးလိုက်ပြီးဖြစ်ပါတယ်အီရက်အီဝါဒတ်တောင်မှာတော့နှင်းတူပြိုကျမှုတွေဇက်တိုက်ဖြစ်ပွားနေတာမျိုးတောင်တက်သမားတရားလောက်လမ်းမှာပြိမ့်မိနေကြပါတယ်ဒီထဲမှာဒေသခံလမ်းပြ12ဦးသေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်ဆုံဝင
်ဟုတ်ကဲ့ပါရှင်ဒီမနက်ခင်းအတွက်သောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့ရခိုင်ပြည်နယ်စစ်တွေမြို့မှာပြီးခဲ့တဲ့လကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ပိတ်ထားခံခဲ့ရတဲ့နိုင်ငံတကာ NGO ရုံးတွေမကြခင်ပြန်ဖွင့်တော့မယ်ဆိုတဲ့သတင်းနောက်မြန်မာနိုင်ငံမှာတက္ကသိုလ်ဆရာဆရာမများတက်မကအဖွဲ့ချုပ်ပေါ်ပေါက်လာအောင်ဆရာဆရာမတွေကစ조사ဆောင်ရွက်နေတယ်ဆိုတဲ့သတင်းနဲ့အတူအီတလီကဂုံနူးဆောင်မြို့တော်သူစုကို2008ခုနှစ်မှာရရှိခဲ့တဲ့မတ်ဆုဆုနွေ2014မှာလက်ခံရယူခဲ့တဲ့သတင်း
မြန်မာနိုင်ငံမှာပေါ့စစ်အာဏာရှင်စနစ်ပေါ့နော်တွန်းမှန်နေတဲ့ဒီမိုကရေစီကိုလိုချင်တဲ့ဖိနှိပ်ခံရတဲ့ဒီအမျိုးသမီးတယောက်ကိုသူနိုင်ငံကနေ
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်ကဘာတလွားကခရီးရန်နေရင်ဆိုင်နေရတဲ့အခြေအနေတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်စနေမနက်ခင်းတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရနိုင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ယူကရိန်းရေးနဲ့ပတ်သက်ပြီးနိုင်ငံတကာကနေချက်မှတ်ထားတဲ့သဘောတူညီမှုကိုချိုးဖောက်ရင်ဖြစ်စေယူကရိန်းအရှေ့ပိုင်းရုရှားနယ်စပ်ဒေသမှာရုရှားတပ်တွေအင်အားထပ်ပြီးတော့ဖြည့်တင်းရင်ဖြစ်စေရုရှားဟာနောက်ထပ်အရေးယူတန်းခတ်မှုတွေနဲ့ထပ်ပြီးရင်ဆိုင်ရလိမ့်မယ်လို့အမေရိကန်အစိုးရကသတိပေးလိုက်ပါတယ်။ဒီသဘောတူညီမှုတွေကိုချိုးဖောက်မယ်ဆိုရင်အမေရိကန်ကရောဥရောပမိတ်ဆွေတွေကပါရုရှားကိုနောက်ထပ်တိုးပြီးအရေးယူတန်းခတ်ဖို့အဆင်သင့်မယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောကြားခဲ့တယ်လို့သမ္မတဥဘာမားရဲ့နိုင်ငံတော်လုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကတောက်ကြနေကသမရအင်ဂျီရောမှာသတင်းတောက်တွေကိုပြောကြလိုက်တာဖြစ်ပါတယ်ရုရှားတပ်တွေရွှေ့ပြောင်းနေရာချတာလိုမျိုးထူးခြားတဲ့စီးရဲအရှိန်မျက်နှာတွေကိုလှုပ်လာခဲ့မယ်ဆိုရင်အရေးယူမှုဟာလဲရုရှားဘက်ကစီးပွားရေးလိုမျိုးအဓိကကြတဲ့ဂန္ဓာအတွက်ပေးဆက်ရတာမျိုးတိတ်ပြီးဖြစ်လာမှာမို့ပေးဆက်ရမှုမျိုးတွေတိတ်ပြီးများလာတာဖြစ်နိုင်တယ်လို့ Miss Rush ကပြောကြလိုက်တာပါအခုယူကရိန်းအရှေ့ပိုင်းဒေသမှာအစိုးရအဆောက်အဦတွေမှာတက်ဆွဲထားတဲ့ရုရှားလူလားသူတွေပြန်လဲဆုတ်ခွာရေးအတွက်ရုရှားကသူ့ရဲ့ဩဇာကိုသုံးပြီးပြန်လဲဆုတ်ခွာအောင်လုပ်ပေးနိုင်တယ်လို့အမေရိကန်အစိုးရကယုံကြည်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျန်ဆာကီရဲ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်တာကိုလည်း Miss Rush ကထောက်ခံခဲ့ပါတယ်။ယူကရိန်းအရှေ့ပိုင်းဒေသကရုရှားလူလားသူစစ်သွေးကြွအဖွဲ့ခေါင်းဆောင်ဒက်နစ်ပိုရှီလင်ကတော့သူတို့အဖွဲ့တွေဟာဘယ်လိုညှိနှိုင်းဆွေးနွေးမှုမျိုးကိုမဆိုလက်ခံမှာမဟုတ်ဘဲယူကရိန်းအစိုးရနှုတ်ထွက်ပေးပြီးမှသာသူတို့တင်ပိုက်ထားတဲ့နေရာတွေကနေဖယ်ရှားပေးနိုင်မယ်လို့ပြောကြခဲ့ပါတယ်
။တောင်ကိုရီးယားနိုင်ငံမှာနစ်မြုပ်သွားတဲ့ခီးတဲ့တင်ကရိုးတင်ဘောကတင်ဘောကက်ပတိန်နဲ့တင်ဘောဝန်ထမ်းနှစ်ဦးကိုတောင်ကိုရီးယားရဲတပ်ဖွဲ့တွေကတရားဝင်ဖမ်းဆီးလိုက်ပြီးဖြစ်ပါတယ်။ဗိုလ်ထုနေကတင်ဘောမောက်သွားပြီးတိတ်မကြခင်မှာပဲခီးတဲ့တွေကိုထားပြီးထွက်ပြေးခဲ့တဲ့အမှုတွေနဲ့သူကိုဆွဲချက်တင်လိုက်ပါတယ်အသက်69နှစ်အရွယ်တင်မော့ကက်ပတိန်ဟာခီးတဲ့တွေကိုကာကွယ်ရမယ့်သူ့ရဲ့တာဝန်ကိုပြက်ကွက်ခဲ့ပြီးတော့မျက်မြင်သက်တည်တဦးအဆိုရတော့မြုံနေတဲ့တင်မော့ကနေအရင်ဆုံးထွက်ခွာသွားတဲ့သူတွေထဲမှာကက်ပတိန်လည်းပါဝင်တယ်လို့စုံစမ်းသူတွေကဆွဆွဲနေကြပါတယ်ဒီတင်မော့ဘာကြောင့်မောက်တိမ်းမောက်သွားတယ်ဆိုတာကိုအခုချိန်ထိမသိရသေးပဲဆက်လက်စုံစမ်းနေတော့မယ်ဖြစ်ပါတယ်ဒါပေမဲ့တင်မော့နှင်းမြုံမှုနဲ့ပတ်သက်ပြီးတော့ဩစတြေးလျကကြွန့်ကျင်သူတဦးကတော့အခုလိုသုံးသပ်ပါတယ်
I suspect from the descriptions of with this Korean vessel you know there's been talk of this bang business
is the boy and now put the gas ပွင့်သွားတာကြောင့်ဖြစ်နိုင်တယ်ဆိုပြီးတော့သူကပြောသွားတာဖြစ်ပါတယ်ခင်ဗျာတင်ဘောမောက်ရာကနေ28ယောက်တည်ဆုံးကြောင်းအတည်ပြုထားပြီးတော့အထက်တန်းចောင်းသားအများစုပါဝင်တဲ့ကျန်294ယောက်ပျောက်ဆုံးနေတာအသက်ရှင်ရက်တွေ့ရှိမဲ့အလားအလာတွေနှဲပါနေပြီဖြစ်ပါတယ်တင်ဘောလူးလွန်းစအချိန်မှာကက်ပတိန်ဟာခီးတယ်တွေကိုငြိမ်သက်စွာထိုင်နေဖို့ညွှန်ကြားပြီး ထွက်ပြေးလွတ်မြောက်နိုင်တဲ့လမ်းကြောင်းတွေကိုပိတ်ထားခဲ့တယ်လို့တန်တရားဖြစ်ပွဲရှိတယ်ဆိုပြီးတော့တောင်ကိုရီးယားရုံးဟတ်သတင်းဌာနကဆိုပါတယ်တောက်ချာနေမနေ့ပိုင်းတုန်းကတော့ကျောင်းသူကျောင်းသား300ကျော်ပါဝင်တဲ့ဒီလေးလာရေးခီးကိုဥဆောင်ခဲ့သူအထက်တန်းဒုတိယကျောင်းအုပ်ကြီးဟာကိုကိုကိုအဆုံးစီရင်သွားတယ်လို့တောင်ကိုရီးယားရဲ့တပ်ဖွဲ့ကပြောပါတယ်ခင်ဗျာ
အီဝရက်တောင်မှာနှင်းတူပြိုကျမှုတွေဇက်တိုက်ဖြစ်ပွားနေတာမို့တောင်တက်သမားတရားလောက်လမ်းကျောထဲမှာပိတ်မိနေကြသလိုတောက်ကြနဲ့အစောပိုင်းပြိုကျခဲ့တဲ့နှင်းတူမှုကြောင့်တည်ဆုံးခဲ့ရတဲ့ဒေသခံရှာပါလမ်းပြက12ဦးတည်းမနေရှိနေပါတယ်။နောက်ထပ်လမ်းပြက်3ယောက်ဒဏ်ရာရရခဲ့ကြသလို4ယောက်လည်းပျောက်ဆုံးနေဆဲဖြစ်ပါတယ်။အခုနှင်းတူပြိုကျမှုဟာအီဝရက်တောင်မှာဖြစ်ပွားခဲ့တဲ့အဆိုးဆုံးသဘာဝဘေးရန်တွေဖြစ်မယ်လို့သတ်မှတ်ကြပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစနေနေ့မှဆက်ပြီးလုပ်ကြအောင်ပါပါ။အခုလိုနှင်းတူပြိုကျမှုတွေဖြစ်ပွားခဲ့တဲ့အတွက်အီဝရက်တောင်တက်နေသူတွေလုံးဝရန်နာထားရတယ်လို့တောင်တက်သမားအလန်အာနက်ကပြောပါတယ်။တောင်တက်နိုင်မှုအတွက်လမ်းကြောင်းအသစ်ရှာဖွေနိုင်မှုကရက်ပေါင်းအတော်ကြာနိုင်တယ်လို့လည်းဆိုပါတယ်။နီပေါ်ခီးသွားဝန်ကြီးဌာနကတော့တောင်တက်ကျွမ်းကျင်တဲ့ရှာပါဒေသခံတွေဟာပေါပကွန်ဖီလို့ခေါ်တဲ့ပေါပောက်ဆုံနဲ့တူတဲ့ပုံစံတူတဲ့နေရာမှာတောင်တက်သူတွေအတွက်ကျိုးတွေချပေးနိုင်တဲ့စခန်းဆောက်လုပ်တဲ့နေရာမှာအခုလိုနှင်းတူတွေပြိုကျခဲ့တာဖြစ်တယ်လို့ပြောပါတယ်
။ယေရှုခရစ်တော်ကားစဉ်တင်ခံရတဲ့နေ့လို့ယုံကြည်ကြတဲ့ Good Friday နေ့အထိမ်းအမှတ်အဖြစ်ကမ္ဘာတစ်ဝန်းကခရစ်ယာန်ဘာသာဝင်တွေဟာဆူတောင်းဝတ်ပြုပွဲတွေကိုတောက်ကြနေ့ကပြုလုပ်ခဲ့ကြပါတယ်။ဂျေရုဆလင်မြို့ဟောင်းမှာ Good Friday နေ့အဖြစ်ဝတ်ပြုပွဲတွေအောက်မေ့ပွဲတွေလုပ်ခဲ့တဲ့ဖြင့်ခရစ်တော်ကားစဉ်တင်မခံရခင်သွားခဲ့တဲ့လမ်းကြောင်းလို့ယုံကြည်ရတဲ့ဂျေရုဆလင်မြို့လမ်းတစ်လျှောက်ကိုလည်းခရစ်ယာန်ဘာသာဝင်တွေရှောက်သွားခဲ့ကြပါတယ်။တည်သားနဲ့လှုပ်ထားတဲ့လဝကတိုင်တွေကိုကိုင်ဆောင်ရှောက်လမ်းမှုဟာရှေးဟောင်း Holy Sepulchre ဘုရားကျောင်းမှာအဆုံးသတ်ခဲ့ပါတယ်။ Holy Sepulchre ဘုရားကျောင်းကိုယေရှုကားစဉ်တင်ခံရတဲ့နေရာပေါ်မှာဆောက်လုပ်ထားတာလို့လည်းယုံကြည်ကြပါတယ်။အာရှမှာ Roman Catholic ဘာသာဝင်တွေအများဆုံးရှိတဲ့ Philippines နိုင်ငံရဲ့မြောက်ပိုင်းမှာလည်းဘာသာတရားကိုင်းဆိုင်သူတချို့ကယေရှုကားစဉ်တင်ခံရသလိုလဝါကတိုင်ဒီမှာတံမိုရီနဲ့ရိုက်ခံပြီးတော့ပြန်လည်အမတ်တရားပွဲတွေလုပ်ခဲ့ကြပါတယ်။ဖျားချောင်းကောင်းဆောင်နေတဲ့ကျမ်းမာရေးတောင်ဝန်ရှိသူတွေကတော့ဒါနဲ့ပတ်သက်ပြီးတော့တာစီပိတ်ပင်တာမျိုးတွေမရှိခဲ့ပါဘူး။ Vatican ကစိန့်ပီတာယဉ်မြေမှာကျင်းပခဲ့တဲ့ Passion of the Lord ဆိုတဲ့ဝတ်ပြုဆုတောင်းပွဲကိုတော့ပုပ်ယဟန်မင်းကြီး Francis လည်းတက်ရောက်ခဲ့ပါတယ်။ဒီဆုတောင်းပွဲကို Vatican ရဲ့ဖုန်းတော်ကြီး Renato ကဝတ်ပြုဆုတောင်းပေးခဲ့ပါတယ်။တနင်္ဂနွေနေ့ကျရင်တော့ယေရှုရှင်ပြန်ထမြောက်တယ်လို့ယုံကြည်ကြတဲ့ Easter နေ့အဖြစ်ခရစ်ယာန်ဘာသာဝင်တွေအထိမ်းအမှတ်ပွဲတွေဆင်နွှဲကြမှာဖြစ်ပြီးပိုဟန်မင်းကြီးကလည်းမိန့်ခွန်းပြောကြားသွားဖို့ရှိပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5ဒိုမီတာ24 kHz 12.3 5ဒိုမီတာ32 kHz 9.25ไดโดมิเตอร์39กิโลเฮิรตซ์0925รูปก็นี่ทุ่นเล่นไปได้ပါရှင
် VOA อเมริกันตังก็มะเนคินทะเทนတွေကိုဆက်လက်ကြီးညာနေပါတယ်อีรันตันตมันတူကိုကုလသမဂ္ဂဆိုင်ယာကိုစလဲဖြစ်နေတာဝန်ထမ်းဆောင်မှုကိုကန့်သက်တားမြစ်တဲ့ဥပဒေတရက်အမေရိကန်သမရဘယ်ရက်အိုဘားမားကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်ဒီဥပဒေကိုဟာမစ်အဘူတာလီဘီအတွက်ရည်ရွယ်ပြီးထုတ်ပြန်ထားတာပါသူကို1989ခုနှစ်တုန်းကအီရန်နိုင်ငံတဟီရန်ကအမေရိကန်တန်ယုံဝင်ရောက်စီးနှင်းမှုမှာပါဝင်သူလို့ဆက်ဆွဲထားပါတယ်အခုထုတ်ပြန်လိုက်တဲ့ဥပဒေထဲမှာကုလသမဂ္ဂကိုယ်စားလှယ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုထဲဝင်ရောက်မဲ့သူဟာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးကိုချိန်ချောက်တဲ့အနေအထားရှိသူအကြမ်းဖက်လုပ်ငန်းရပ်တွေမှာပါဝင်ပတ်သက်သူလို့တန်ဆေရထားခံရသူမဖြစ်ရလို့သတ်မှတ်ထားတာပါပြီးခဲ့တဲ့ဒင်ပတ်ထဲမှာအမေရိကန်သမ္မတကြီးဖြစ်တဲ့အီရန်ကခန့်ခဲ့တဲ့အဘူဒါလီဘီအတွက်အမေရိကန်ကပြည်ဝင်ခွင့်ဗီဇာကိုညှင်းပယ်ခဲ့တာဖြစ်ပြီးအခုသူ့ကိုပဲကုလသမဂ္ဂရဲ့အီရန်သမ္မတကြီးဖြစ်အီရန်ကထပ်မံရွေးချယ်ခဲ့တာဖြစ်ပါတယ်အဘူဒါလီဘီရဲ့အဲ့အချိန်ကအမေရိကန်တန်ယုံဝင်ရောက်စီးနှင်းခဲ့တဲ့မွတ်စလင်ကျောင်းသားအဖွဲ့ကအဖွဲ့ဝင်တူပါတန်ယုံဝန်တန်း52ဦးကို444ရက်ကြာတရားခံဖြစ်ဖမ်းဆီးထားတာဖြစ်ပြီးသူကတော့အဲ့ဒီအချိန်ကသူကစကပြန်ဖြစ်နေညှိနှိုင်းဆောင်ရွက်မှုတွေပဲလုပ်ပေးခဲ့တယ်လို့ဆိုပါတယ်
တောင်ဆူရနိုင်ငံမှာတောက်ကြနေကကုလသမဂ္ဂခြံဝင်းတိုက်ခိုက်ခံရကနေတည်ဆုံသွားတဲ့သူဦးရေဟာ58ယောက်ထိတိုးလာခဲ့ပြီးတော့တရားကြောဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောလိုက်ပါတယ်။အဲ့ဒီတည်ဆုံသွားသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တည်ဆုံသူအများစုဟာပြီးခဲ့တဲ့နှစ်ကုန်ကတိုက်ခိုက်မှုတွေစတင်ပေါ်ပေါက်လာပြီးတဲ့နောက်ဗောမျိုးကကုလသမဂ္ဂဝင်အတွင်းမှာခိုလုံနေကြတဲ့နူဝါမျိုးနွယ်စုဝင်တွေဖြစ်ကြပါတယ်။တိုက်ခိုက်တဲ့သူတွေဟာအကြမ်းဖက်တိုက်ခိုက်မှုတွေမဖြစ်ခင်မှာကုလသမဂ္ဂဝင်ရှိမှာဆန္ဒပြနေကြတာဖြစ်ပါတယ်။အဲ့ဒီနောက်ဒေါ်လာနဲ့ကင်ထားတဲ့လူအုပ်ဟာ ခန်းတွင်းကိုဝင်ရောက်ပြီးတော့အရသားတွေကိုပစ်ခတ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒါမဲ့လည်းကုလသမဂ္ဂတပ်ဖွဲ့တွေကလေထဲမှာတနက်ပစ်ဖောက်ခဲ့တာကြောင့်အခုလိုတိုက်ခိုက်မှုဖြစ်လာခဲ့တာလို့တောင်ဆူဒန်ပြန်ကြားရေးဝန်ကြီးကပြောပါတယ်ခင်ဗျာ
။ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတန်နဲ့ကိုရနိုင်တို့ကကြီးညာပေးခဲ့ကြတာဖြစ်ပါတယ်ရှင်။စနေမနက်ခင်းအတွက်သတင်းလွှာတွေကိုအရင်ဦးဆုံးတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာပြီးခဲ့တဲ့လကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ပိတ်ထားခံခဲ့ရတဲ့နိုင်ငံတကာ INGO ရုံးတွေမကြခင်မှာပြန်ဖွင့်နိုင်တော့မယ်လို့လွှတ်တော်အမတ်တွေနဲ့ဒေသခံတွေကပြောဆိုလိုက်ပါတယ်။ပြည်နယ်အစိုးရကလုံခြုံရေးတာဝန်ယူပေးထားတဲ့နေရာမှာဒီလိုမျိုးရုံးတွေပြန်ဖွင့်နိုင်မှုစီစဉ်နေတာဖြစ်ပေမဲ့အစိုးရကတာဝန်ယူမပေးတဲ့နေရာတွေမှာတော့လုံခြုံရေးအရာအခက်အခဲတွေရှိနိုင်ပါတယ်။လောလောဆယ်အခြေအနေတွေတည်ငြိမ်နေတယ်လို့ဆိုနိုင်ပေမဲ့အရေးပေါ်အမိန့်ကိုတော့ရုပ်သိမ်းခြင်းမရှိသေးပါဘူး။အပြည့်အစုံကိုမနနာချန်ကတင်ပြပေးထားပါတယ်ရှင်
အခုဆိုရင်ပိတ်ထားခဲ့ရတာတလနီးပါးရှိလာပြီးဖြစ်တဲ့စစ်တွေမျိုးကကုလသမဂ္ဂနဲ့နိုင်ငံတကာ NGO ရုံးတွေဟာတိတ်မကြခင်မှာပဲပြန်ဖွင့်နိုင်တော့မယ်လို့လွှတ်တော်အမတ်တွေနဲ့ဒေသခံတွေကပြောပါတယ်ဒီလိုရုံးတွေပြန်ဖွင့်နိုင်ဖို့နဲ့ NGO ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ပြည်နယ်အစိုးရကနေရက်ွက်တစ်ခုမှနေရာချထားဖို့စီစဉ်နေတာရှိတယ်လို့ရခိုင်ပြည်နယ်လွှတ်တော်အမတ်ဦးအောင်မြတ်ကျော်ကပြောပါတယ
် NGO INGO တွေအတွက်လည်းအစိုးရဖွေတာဒီပြောတဲ့အဝင်ကြီးလောက်မှာနေရာတစ်ခုတက်တယ်နဲ့ရှားပေးနေဆိုပြီးအဲ့လိုမျိုးအစီအစဉ်ဆွေးထားတဲ့ပိုင်းတွေပြောပါတယ်နောက်ပိုင်းရှားလာမယ့်အဒီစစ်တွေဟိုတယ်ဖက်ချမ်းမှာဆိုရင်တည်တဲ့တနေရာတဲ့အဲ့လိုစုပြီးဖြစ်လာတဲ့ပိုင်းဆိုရင်တော့လုံချုံရေးပိုင်းကြွကြတော့ပူပြီးလှုပ်ဆောင်နိုင်လာမယ်လို့ကျွန်တော်တို့ယူဆတာပေါ့အဲ့ဒါအရင်တုန်းကတော့အဲ့လိုမျိုးတစ်မျိုးလုံးမှာဟိုတစားဒီတစားဆိုတော့လုံချုံရေးဖွေတယ်လေပြက်တာဖြစ်တယ်ဆိုတာနဲ့ဒီဖက်ကဖြစ်လိုက်ဟိုဒီဖက်မှာဟဲ့နေနဲ့ဟိုဖက်မှာဖြည့်လိုက်ဆိုတော့လုံချုံရွေးဖွေအင်အားကလည်းဟိုဖက်ဒီဖက်မလိုက်နိုင်ဘူးအဲ့လိုမျိုးဖြစ်တော့တယ်။အခုဆိုရင်တော့အဲ့ဒီတစုတည်းနေရာမှာဆိုရင်တော့ပိုပြီးလုံချုံရွေးကိုလုတ်ပြေးနိုင်မယ့်အလေထားလို့တော့ကျွန်တော်တို့တွေ့ရတာပေါ့အဲ့လိုမျို
း။ဒီကိစ္စနဲ့ပတ်သက်ပြီးပြည်နယ်ဆိုရတာဝန်ရှိသူတွေကိုမေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဖုန်းဖြည့်ဆိုခြင်းမရှိခဲ့ပါဘူး။တခါစစ်တွေမြို့မှာအခုလိုပြဿနာတွေမဖြစ်ခင်ကနိုင်ငံတကာ NGO ရုံးတစ်ခုကိုငှားရမ်းခဲ့တဲ့စစ်တွေဒေသခံဦးအေးလိုင်ကလည်းနိုင်ငံတကာ NGO ရုံးတွေအတွက်ပြည်နယ်အစိုးရကနေရာချပေးဖို့စီစဉ်နေတဲ့အခြေအနေနဲ့စစ်တွေမြို့ထဲမှာတော့ဒေသခံတွေကသူတို့နေအိမ်တွေကို NGO ရုံးတွေအတွက်ငှားရမ်းဖို့မဝင်ရဲကြတော့ဘူးလို့အခုလိုပြောပြပါဗျာ။
ကျွန်တော်တို့စစ်တွေကတောင်ဘက်ပိုင်းပေါ့နော်။ဆေးဟိုတယ်ဘက်ပေါ့။ဒီပြည်တော်ရက်ကွက်အဲ့ဒီရက်ကွက်တစ်ခုကတော့အစိုးရကအာမခံပေးတယ်ပြည်တော်ရက်ကွက်ထဲမှာဆိုလို့ရှိရင်တော့ပြည်နယ်ဆိုတာက NGO တို့ INGO တို့ UN တို့ကိုမှာခွင့်ပေးတာပေါ့နော်။တခြားမျိုးတွေမှာဆိုလို့ရှိရင်အာမမခံဘူးလို့တော့ဆိုတယ်။အဲပြည်နယ်ဆိုတာရဲ့စကားထဲမှာပေါ့နော်။ဖွဲ့စည်းတွေကလည်းမျိုးတွေဆိုတော့နည်းနည်းဟိုအဆင်မပြေနိုင်ဘူးလေဆိုတော့အာမခံမပေးဘူးဆိုတော့ဒီပြည်တော်ရက်ကွက်ထဲမှာကျတော့သူတို့အဖွဲ့စည်းအကုန်လုံးကကျွန်တော်အဖွဲ့လာမကုန်ဘူး။လာမလို့ပြောရတယ်ခင်ဗျ
။ပြီးခဲ့တဲ့ match လ26ရက်နဲ့28ရက်နေ့တွေကစစ်တွေမြို့မှာမော်တာစာလို့ခေါ်တဲ့အစိုးရမဟုတ်တဲ့ NGO ဖွဲ့စည်းကနိုင်ငံသားသူဝန်ထမ်းတအုပ်ကနေဗုဒ္ဓသာသနာအလံကိုဖြုတ်ချပြီးတော့မဖွဲ့မရလုပ်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတဲ့နောက်စစ်တွေမြို့မှာရှိတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာ NGO ရုံးတွေနဲ့နေအိမ်တွေတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။အဲ့ဒီအချိန်ကလေးကစလို့ NGO ရုံးတွေပိတ်ထားခဲ့ရပြီး NGO ဝန်ထမ်းတွေကလည်းစစ်တွေမြို့ကနေထွက်ခွာခဲ့ရတာပါ။ဒါကြောင့်လည်းဒုက္ခသည်တွေအတွက်နိုင်ငံတကာကထောက်ပံ့ပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေလည်းရပ်တန့်ထားခဲ့ရတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကိုထပ်မဖြစ်အောင်ဟန်တာဖို့နဲ့ဒုက္ခသည်တွေထံအကူအညီတွေဖြန့်ဝေနိုင်အောင်မြန်မာအစိုးရအနေနဲ့ဆောင်ရွက်ပေးဖို့မနေ့ကြာတာပရင်းနေ့ကပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆက်မက်သားပါဝါကတိုက်တွန်းခဲ့ပါတယ်။ဒါပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးခြားပေးပုဂ္ဂိုလ်ဗီဂျေးနံပြားကလည်းကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးကြာတာပရင်းနေ့ကပဲအစီအခံတင်ပြခဲ့တာပါ။ဒီထက်မှရခိုင်ပြည်နယ်ကအခြေအနေလဲပါဝင်နိုင်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။လောလောဆယ်မှာတော့ရခိုင်ပြည်နယ်မှာအခြေအနေတွေပြန်လည်တည်ငြိမ်လာပြီးဆိုပေမဲ့ပြီးခဲ့တဲ့လက INGO ရုံးတွေတိုက်ခိုက်ခံရပြီးတဲ့နောက်ထုတ်ပြန်ခဲ့တဲ့ပုံမှန်144ညမထွက်ရအမိန့်ကိုတော့ရုပ်သိမ်းခြင်းမရှိသေးဘူးလို့ပြည်내လွှတ်တော်အမတ်ဦးအောင်မြတ်ကျော်ကပြောပါတယ်
။လုံချုံရေးကတော့ခုရှင်နေရတော့ဘယ်လိုပြောမလဲတမျိုးလုံးကိုတော့ဟွာလုံလုံချုံချုံဖြည့်အောင်တော့သူဒီလုံချုံရေးတာဝန်ယူတဲ့ပြည်ထရေးဌာနကတော့ PPCC လုံနေတာတော့တွေ့ရပါတယ်အဲ့လို။ဒါဖြည့်တုံးကတော့အဲ့ဒီအင်္ဂလိပ်အဖြစ်ဖြစ်ခဲ့တဲ့အင်္ဂလိပ်မှာဟွာရေးလုံချုံရေးတွေထားပေးတာပေါ့။ခုနောက်ပိုင်းတော့အဲ့ဒီအင်္ဂလိပ်ကိုပိုင်ဆိုင်တဲ့မိသားစုကိုပြန်အဲလိုက်ပြီးကာချူဟိုကလေကျွန်တော်တို့144ညမထွက်ရမှုကိုလေ9နိုင် ကိုနိုင်ကနေမနေ့9နာရီကြီးဟိုရှော့ချလိုက်တာပေါ့
ကုလသမဂ္ဂအရာရှိတွေကတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူမျိုးရေးအကြမ်းဖက်မှုတွေကအစိုးရကနေလှုံ့ဆော်နေတဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေပေါ့အတော်လေးချိန်ချောင်နေတယ်လို့သတိပေးနေကြတာလည်းဖြစ်ပါတယ်ရှင်
မနနာချမ်းပါရှင်တက္ကသိုလ်ဆရာဆရာမများတမကအဖွဲ့ချုပ်တရားဝင်ရက်တီလှုပ်ရှားနိုင်မဲ့အခြေအနေဘလို့ရှိသလဲဆိုတာလည်းကြည့်ကြရအောင်ပါမြန်မာနိုင်ငံမှာတက္ကသိုလ်ဆရာဆရာမများတမကအဖွဲ့ချုပ်ပေါ်ပေါက်လာဖို့ဥပဒေအရအတားအဆီးတွေရှိနေပေမဲ့တရားဝင်ရက်တီလှုပ်ရှားနိုင်မှုဆက်ပြီးတော့ဆောင်ရွက်သွားမယ်လို့တကုံတက္ကသိုလ်ဆရာတမကများကပြောဆိုလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့တကုံတက္ကသိုလ်ဆရာတမကအတွင်းရေးမှူးလက်ထောက်ကတိကဥဇော်မျိုးလိုင်ကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာတော့ဥဇော်မျိုးလိုင်ကအခုလိုစာဖြေပါတယ်ရှင
်ဒီကချက်ကတော့ကျွန်တော်တို့ရဲ့လွတ်လပ်ရေးတမိုင်းမှာရှိခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့နောက်ခါကုလသမဂ္ဂအတွင်းရေးမှူးချုပ်ဖြစ်ခဲ့တဲ့ဦးတန့်ရင်ဟာဒီတက္ကသိုလ်ကြီးကနေမိုးထုတ်ပေးခဲ့တဲ့ကျောင်းသားဟောင်းနေဖြစ်တဲ့အတွက်တို့ဒီတက္ကသိုလ်ကြီးကိုဒီမြန်မာပြည်ရောက်တဲ့အချိန်မှာရန်ကုန်ရောက်တဲ့အချိန်မှာဟိုတို့လာလေခြင်းကနောက်တစ်ချက်ကခုကျွန်တော်တို့ဒီမှာဆရာသမဂ္ဂတွေဖွဲ့ထားပြီးဆိုတော့ဆရာသမဂ္ဂတွေရဲ့လှူရှားမှုတွေနဲ့နောက်နောက်ပညာရေးဆွေးနွေးပွဲတွေပလဲပွဲတွေမှာကျွန်တော်တို့အဆက်အသွယ်ရခြင်းလို့လူချင်းစတွေ့ကြတဲ့သဘောပါပဲ
တွေ့ဆုံတဲ့နေရာမှာလည်းအခက်အခဲတချို့ရှိခဲ့တယ်လို့ဥဆောင်မျိုးလိုင်းကပြောပြပါဗျ
။ကျွန်တော်တို့တက္ကသိုလ်ဆရာတင်းနေမှာဒီအတင်းရုံကန်ရှိခဲ့တဲ့တချိန်လုံးကရှိခဲ့တဲ့ရန်ကုန်တက္ကသိုလ်ထဲမှာ UDA clubs ဆိုရှိခဲ့တယ်။အဲ့ဒီနေရာကိုလည်းခုကျွန်တော်တို့ကပြန်တောင်းပေမဲ့မရဘူးခင်ဗျာ။အများတော့ကျွန်တော်တို့မှာဒီဧည့်သည်တွေကိုတော့ကျွန်တော်တို့လမ်းပေါ်မှာပဲဒီလိုပဲအခက်ခံလိုက်ရတယ်တွေ့ဆုံတဲ့ဟိုလွတ်တမားဥပဒေအရကျွန်တော်ဆရာသမဂ္ဂတွေကိုဖွဲ့စည်းနိုင်ခဲ့ပြီမဲ့တက္ကသိုလ်ကျောင်းအာဏာပိုင်တွေကကျွန်တော်တို့ဆရာအတင်းတွေကိုဆရာသမဂ္ဂတွေကိုလုံးဝအသိမှမပြုပါဘူး။မပြုတဲ့အတွက်ကျွန်တော်တို့မှာဒီပညာရေးပြုရင်ကြောင်းလည်းမှုတိုးတက်စေခြင်းနဲ့စေတနာတစ်ခုရဲ့နဲ့ကျွန်တော်တို့ရပ်တည်နေရတာဆိုတော့ကျွန်တော်တို့အဲဝတ်မကြည့်ခဲ့နိုင်လိုက်ဘူးတော့ဒါခု
စပြီးတော့လဲတက်သူဆရာဆရာမများတမကအဖွဲ့ချုပ်ဖြစ်လာဖို့ဥပဒေအရအခက်အခဲတွေရှိနေတယ်လို့အခုလိုရှင်းပြပါတယ
်ခုကျွန်တော်တို့လက်ရှိဖွဲ့ထားတဲ့အနေအထားဆိုရင်လူသမားဥပဒေအရဆိုရင်ကျွန်တော်တို့ဟိုတင်မောသားများဆိုရင်သူကသူ့မှာအကန့်အသတ်နေပဲကန့်တာခက်ခဲမှုအတွက်ခက်ခဲတဲ့အတွက်တစ်ခါတည်းသူကတိုင်းကြိုက်ဖက်ဒရေးရှင်းစင်ကိုဖွင့်နိုင်တယ်ဆိုပြီးဥပဒေကဖွင့်ပြထားတယ်။ဥပမာကျွန်တော်တို့တက္ကသိုလ်ဆရာတွေကြာတော့တက္ကသိုလ်ဆိုတော့ဟာတမျိုးနယ်မှာအလွန်ဆုံးရှိတချောင်းပေါ့ခင်ဗျာ။ဥပမာကျွန်တော်တို့တကုံအခြေပိုင်းမျိုးနယ်မှာဆိုရင်ရန်ကုန်ဒီတကုံမျိုးတွေအခြေပိုင်းမျိုးနယ်မှာကျွန်တော်တကုံတက္ကသိုလ်တစ်ခုပဲရှိတယ်။ဒီလိုပဲတန်လျင်မျိုးနယ်မှာဆိုရင်လည်းဒါအခြေပိုင်းတက္ကသိုလ်တစ်ခုပဲရှိတယ်။အဲ့တော့တက္ကသိုလ်ရှိတဲ့အဖွဲ့တစ်ဖွဲ့ကအခြားအဖွဲ့နဲ့ပေါင်းမှုရာဆိုတာကကျွန်တော်တမျိုးနယ်တွင်းမှာအရင်ဆုံးမျိုးနယ်အဖွဲ့ဖွဲ့မယ်ဆိုတော့ကျွန်တော်တို့ကဒီတစ်ဖွဲ့ပဲရှိတယ်ဘလို့မအောင်အခြားအသင်းနဲ့ပေါင်းဆက်ဖို့စရာအကြောင်းမရှိတော့ဘူးဆိုတော့ကျွန်တော်တို့ကမျိုးနယ်အဆင့်အဖွဲ့လည်းမရောက်မျိုးနယ်အဆင့်အဖွဲ့မရောက်တဲ့အတွက်မျိုးနယ်အချင်းချင်းပေါင်းလို့လည်းဆက်ပြီးပေါင်းလို့ကမရတဲ့အတွက်ဥပဒေရဲ့ကျွန်တော်အားနည်းချက်ဒီကြောင့်ကျွန်တော်တို့ကရုပ်တရက်အခုလက်ရှိနေထားမှာပေါင်းမှုခက်နေတာပါခင်ဗျာဥပဒေအချက်လက်တွေမပြေနိုင်သေးရင်လည်းကျွန်တော်တို့မတတ်တာပါဘူးကျွန်တော်တို့ဖိုင်းရင်လည်းခံမှာပါကျွန်တော်တို့ဒီနာမည်တောင်းဖွင့်ရာဒီမှာကျွန်တော်တို့ဒီ federation အဆင့်ရောက်အောင်ကျွန်တော်တို့ဒီကျွန်တော်တို့ဟာ ਨੇ စူးစမ်းမှာပါဥပဒေပါအချက်လက်တွေကိုစိုးဖောက်လို့ကျွန်တော်တို့ federation ဖွဲ့တာဟာတရားမဝင်ဘူးဆိုရင်လည်းကျွန်တော်တို့ခံမှမယ်ကျွန်တော်တို့ဆက်ပြီးစူးစမ်းမှာပါပဲ
ဟုတ်ကဲ့
အဲဒီတိုင်းပဲကျွန်တော်တို့တနင်္ဂနွေလုံးအဆင့်ကြီးရောက်အောင်စူးစမ်းမှာပါ
ဆရာတို့ဒီအဲ့လိုတက်သူဆရာဆရာမတွေပေါ့နော်တင်းဖွဲ့တွေကနေပြီးတော့ဒီ federation အဖွဲ့ကြီးတစ်ခုဖြစ်လာရမယ့်ကိစ္စဘယ်လောက်ထိအရေးပါမလဲဘယ်လိုမျိုးအကျိုးသက်ရောက်မှုတွေဖြစ်လာနိုင်မလဲရှင်
ကျွန်တော်တို့လက်ရှိဆိုရင်ဒီတရားမနိုင်ငံမှာပြီးသွားတဲ့လွတ်တော်မှာဆိုရင်မျိုးသားပညာရေးဥပဒေကြမ်းဆိုတာကိုကျွန်တော်တို့ဒီပြည်သူ့လွတ်တော်ကနေအတည်ပြုလိုက်တယ်အဲ့ဒီအထဲမှာဆိုရင်ကျွန်တော်တို့ဒီကျောင်းသားဒီဆရာတွေဖြစ်တဲ့ stakeholder အဓိက stakeholder ဒီရဲ့ဆန္ဒလုံးဝခံယူခြင်းမရှိဘဲနဲ့ဒီဥပဒေကြမ်းကြီးကိုအတင်းအတည်ပြုခဲ့ကြတယ်အဲ့ဒီဥပဒေကြမ်းကြီးဟာဒါကျွန်တော်တို့မြန်မာနိုင်ငံရဲ့အရေးကြီးတဲ့အနာဂတ်တစ်ခုပဲဗျဘာလို့လဲဆိုတော့ဒီဥပဒေကိုကျွန်တော်တို့ကဘာကြောင့်ကန့်ကွက်ခဲ့ရလဲဆိုကျွန်တော်တို့ဆရာသမဂ္ဂတွေကန့်ကွက်ခဲ့တယ်ဘာလို့ကန့်ကွက်ခဲ့လဲဆိုရင်အမျိုးသားပညာရေးကောင်စီဆိုတာကြီးပါနေတယ်ဒီဥပဒေထဲမှာမျိုးသားပညာရေးကောင်စီရဲ့ဥက္ကဋ္ဌယာရုကိုဒုသမတတဦးဦးလို့သူကသတ်မှတ်ထားပြီးတော့အဖွဲ့ဝင်တွေကဝန်ကြီးဌာနအသီးသီးကဝန်ကြီးများဖြစ်ပါတယ်တဲ့အဲ့တော့ဒီလိုဝန်ကြီးတွေကကျွန်တော်တို့ရဲ့ဒီပညာရေးအပေါ်မှာအမျိုးသားပညာရေးကောင်စီဆိုပြီးတော့လာပြီးအုံမိုးထားမယ်ဆိုရင်ကျွန်တော်တို့ရဲ့ပညာရေးလွတ်လပ်ကောင် Education Freedom လုံးဝမရနိုင်တော့ပါအဓိကတော့အဲ့လိုမရဘူးဆိုရင်ကျွန်တော်တို့ခေတ်ဆက်ဆက်အစိုးရကနေပြီးတော့လွှမ်းမိုးခဲ့တဲ့အတွက်ကျွန်တော်တို့ပညာရေးကနှိမ့်ချနေတာကဘာနဲ့ရှင်လိုက်ရင်အင်မတန်ရှော့ဖွယ်ကောင်းအောင်နှိမ့်ချနေပြီဆိုတာလည်းအလုံးအသိပဲနည်းနဲ့အမြန်ဆိုလို့ကျွန်တော်တို့တိုင်းပြည်ရဲ့နှိမ့်ချနေတဲ့စီးပွားရေးလူမှုရေးတွေကိုပညာရေးကနေပံ့ပိုးပြီးတော့ကျွန်တော်တို့တိုးတက်ဖြစ်ထွန်းအောင်ဟိုကူညီပံ့ပိုးတဲ့နေရာမှာကျွန်တော်တို့ကနေတရက်တအားပါဝင်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဆရာသမဂ္ဂတွေအားကောင်းမှုဆိုတာတိုင်းပြည်အားကောင်းမှုပဲဖြစ်ပါတယ်ခင်ဗျာ
။ဒါကတော့တကုံတက္ကသိုလ်ကဆရာသမဂ္ဂအတွင်းမှုလက်ထောက်ကတိကဥဇော်မျိုးလိုင်ကိုမဲ့ရင်ချင်းနိုင်ကဆက်သွယ်မေးမြန်းခဲ့တာနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ အခုတော့အီတလီနိုင်ငံကိုရောက်နေတဲ့မဆုစုနွေရဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာဒီမိုကရေစီရေးလှုပ်ရှားသူမဆုစုနွေကို2008ခုနှစ်ကတည်းကပေးအပ်ထားတဲ့ဂုံနူးဆောင်မြို့တော်သူစုကို2014မှာအီတလီနိုင်ငံအဂရာတီမြို့တော်ဝင်ကအဲ့ဒီမြို့လေးမှာပဲကိုယ်တိုင်ပေးအပ်ချင်းမြင်လိုက်ပြီးဖြစ်ပါတယ်။မြို့တော်သူဖြစ်လာတဲ့မဆုစုနွေကိုအဂရာတီမြို့တော်တွင်ကအကြောင်းသူအကြောင်းသားတွေကမြန်မာဒီမိုကရေစီရေးကြိုးပမ်းလှုပ်ရှားမှုသမိုင်းတွေကိုစိတ်ဝင်စားနဲ့မေးမြန်းခဲ့ကြသလိုတောင်သူလယ်သမားရေးလှုပ်ရှားသူတဦးလည်းဖြစ်တဲ့သူကိုအီတလီကလယ်သမားတွေစိုက်ပျိုးရေးလုပ်ငန်းရှင်တွေကတွေ့ဆုံပြီးတော့မြန်မာလယ်သမားတွေလက်ရှိကြုံနေရတဲ့အခက်အခဲစိန်ခေါ်မှုတွေကိုဆွေးနွေးပြီးတော့သူတို့ဘက်ကကူညီပေးဖို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုတော့အခုမဆုစုနွေကိုဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ပါရှင်။
မြန်မာနိုင်ငံကလူခွေးလှူရှားသူမဆုစုနွေဟာလွန်ခဲ့တဲ့2008ခုနှစ်တုန်းကအင်းစိန်ကျင်းတောင်မှာထောင်နဲ့12နှစ်အကျဉ်းကျခံရတဲ့အချိန်မှာပဲအီတလီနိုင်ငံအဂရာတီမြို့ကသူ့ကိုဂုံနူးဆောင်မြို့တော်သူစုချီးမြှင့်လိုက်တာဖြစ်ပါတယ်။2014မှာမြို့တော်သူအဖြစ်နဲ့မြို့တော်ဝင်ကိုယ်တိုင်အခမ်းအနားနဲ့တရားဝင်ပေးအပ်ခဲ့ပုံကိုမဆုစုနွေကအခုလိုပြောပြပါဗျ။အ
ဂရာတီမြို့တော်ဝင်ကနေပြီးတော့မြန်မာနိုင်ငံမှာပေါ့စစ်အာဏာရှင်စနစ်ပေါ့နော်တွန်းလှန်နေတဲ့ဒီမိုကရေစီကိုလိုချင်တဲ့ဖိနှိပ်ခံရတဲ့ဒီအမျိုးသမီးတယောက်ကိုသူ့နိုင်ငံကနေပြီးတော့ဒီမြို့တော်သူအဖြစ်ပေါ့သူတို့ဂုံနူးဆောင်သူ့ကိုသူတို့ချီးမြှင့်တယ်ထပ်လိုက်တယ်လည်းသူတို့ပေးတယ်ဆိုတာမျိုးသူတို့ရှင်းပြပါတယ်။မြို့တော်ဝင်ကြီးနဲ့ဒီမြို့သူမြို့သားတွေရတယ်ခံခံနာနာနဲ့စစ်မကိုဒီသူတို့
မြန်မာဒီမိုကရေစီရေးကြိုးပမ်းလှုပ်ရှားခဲ့တဲ့နိုင်ငံရေးအတွေ့အကြုံတွေကိုသူတို့မျိုးကလူငယ်တွေအခြေခံကျောင်းသူကျောင်းသားတွေနဲ့မဆုစုနွေကိုတွေ့ဆုံဆွေးနွေးစေခဲ့ပြီးတော့ကျောင်းသူကျောင်းသားတွေဘက်ကလည်းမြန်မာဒီမိုကရေစီရေးလှုပ်ရှားတဲ့သူတွေဘယ်လိုမျိုးဖိနှိပ်ခံခဲ့ရတယ်ဘယ်လိုတိုက်ပွဲဝင်ခဲ့ကြသလဲဆိုတာကိုအထူးစိတ်ဝင်စားမေးမြန်းခဲ့ကြတယ်လို့ပြောပြပါတယ်။ကျောင်းတိုင
်းမှာရှိတယ်ပေါ့နော်ဒီအထက်တန်းဆိုထက်တန်းကျောင်းသားတွေအကုန်လုံးစုထားတယ်စုထားပြီးတော့ကျွန်မဒီနိုင်ငံရေးထက်တန်းမှုတွေကိုပြောပြခိုင်းတယ်ပေါ့ပြောပြခိုင်းမယ်ကျောင်းသားတွေကိုလည်းသူတို့ကပြောတယ်တိတိချာချာလေးလေးနက်နက်နားထောင်မှရင်ထဲရနေပြီးတော့မှတ်သားပြီးတော့နားထောင်မှဒါဟာတကယ်ကိုအရေးကြီးတာဖြစ်တယ်သူတို့နိုင်ငံမှာစစ်အာဏာရှင်စနစ်ဆိုးကိုမကြိုက်လို့သူတို့ဒီမိုကရေစီကိုဘလို့တောင်းခံပြီးတော့သူတို့တွေဘလို့ဖိနှိပ်ခံရလဲဆိုတာမျိုးကိုရှင်နေရနေပြီးတော့နားထောင်ပေးပါလို့သူတို့ပြောတယ်။အကြောင်းသားတွေကိုကျမရဲ့ကိုယ်သိဖြတ်တန်းမှုတွေကိုကျမတို့ကပြောပြတယ်။ပြောပြပြီးတော့အကြောင်းသားတွေကအဲ့အချိန်မှာကျမတို့တွေ့ရတယ်။ကျမတို့နိုင်ငံမှာပညာရေးစနစ်နဲ့ဒီအီတလီနိုင်ငံရဲ့တွားနေတဲ့ပညာရေးစနစ်ကတော်တော်ကွာဟနေတာမျိုးကျမတို့တွေ့ရတယ်။အဲ့အချိန်မှာခလေးတွေကအကုန်လုံးပေါ့နော်ညလုံးတွေရောပေါ့နော်သူတို့ရဲ့မျက်နှာတွေမှာဝင်းပပြီးတော့ထက်မြက်ပြီးတော့သူတို့တည်ခြင်းနဲ့မိခွန်းတွေကိုကျမတို့ကိုပေါ့နော်ရဲရဲဝံ့ဝံ့ပွန့်ပွန့်လင်းလင်းနဲ့သူတို့မွေးတယ်။ဘာကြောင့်ပေါ့နော်ဒီမိုကရေစီတောင်းဆိုတာဘာလို့ထောင်ချတာလဲပေါ့ဘလို့နေနေရလဲပေါ့အဲ့လိုမျိုးသူတို့ပေါ့နော်မိခွန်းတွေကျမတို့မွေးတယ
်။မြန်မာနိုင်ငံတဝန်းတောင်လူလယ်သမားတွေရဲ့အရေးကိုလှုပ်ရှားပေးနေတဲ့မဆုစုနွေဟာအီတလီကလယ်သမားအခွင့်အရေးလှုပ်ရှားတဲ့သူတွေလယ်ယာလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးတော့မြန်မာတောင်လူလယ်သမားတွေလက်ရှိတွေ့ကြုံနေရတဲ့အခက်အခဲတွေလေသိရသိဖြစ်နေတဲ့ပြဿနာတွေကိုလည်းဆွေးနွေးခဲ့တယ်လို့သိရပါတယ်
။ဒီလေသမားကြီးအလုပ်သမားကြီးလုပ်နေတာဆိုတော့သူ့နိုင်ငံရဲ့အဆိုင်ပြိုးရေးစနစ်ပေါ့နော်။ဒီတောင်တွင်သမားတွေရဲ့ဘဝကိုဘယ်လိုမျိုးသူ့နိုင်ငံအနေနဲ့တွားလဲဆိုရင်ကျမကသူ့ကိုပြောတဲ့အခါကျတော့သူ့ကကျမကိုတိုက်ရိုက်ပဲပေါ့နော်။ပထမဦးဆုံးပေါ့ဟိုကျမကိုစိုက်ပျိုးရေးပေါ့နော်။မွေးမြူရေးနဲ့စိုက်ပျိုးရေးပင်တွေကိုစက်ပုံစက်နီးတွေပေါ့နော်။စိုက်ပျိုးပုံစိုက်ပျိုးနီးတွေဟိုလေလာကွင်းနေပေးတယ်။ကျောင်းနိုင်ငံစိုက်ပျိုးရေးကိုအဓိကအားထားရတဲ့နိုင်ငံဖြစ်တယ်။အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ပေါ့နော်ဒီစိုက်ပျိုးရေးစနစ်ပေါ့နော်အဲဒီလယ်သမားတွေရဲ့ဘဝပြောင်းလဲလာအောင်ပေါ့ကျွန်တော်တို့ဒီဘက်ကပေါ့နော်နည်းပညာတွေနဲ့ကျွန်တော်တို့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်တို့လယ်သမားတွေအများကြီးစုကအောင်မယ်စူးစားအောင်မယ်ဆိုတာမျိုးကျွန်မအတိတ်ကခုရတယ်။ဒီဘက်မှာဒီလိုမျိုးတွေရှိတယ်ကျွန်တော်တို့နိုင်ငံကအစိုးရအဖွဲ့အစည်းတွေလည်းပြည်သူတွေနဲ့တသားလေးရှိစေခြင်းနဲ့ဆိုတာမျိုးကျွန်မပြောသွားမှာပါ
။ထမ်းမနိုင်ကြေးရွာသူဖြစ်တဲ့မဆုစုနွေဟာရန်ကုန်တိုင်းကော်မှုမြို့နယ်မှာလှူဟာပေးခိုင်းစေတဲ့ရက်ွက်အာဏာပိုင်တွေကိုတရားစွဲဆိုရာကနေပြီးတော့အာဏာပိုင်တွေကိုချင်းချောက်မှုနဲ့ထောင်ချခံခဲ့ရပြီးမြန်မာဒီမိုကရေစီရေးနဲ့လူခွင့်ရေးရရှိတက်ကြွလှုပ်ရှားသူအဖြစ်ထင်ရှားလာခဲ့တာဖြစ်ပါတယ်။မဆုစုနွေကိုကနေဒါနိုင်ငံကလူခွင့်ရေးနဲ့ဒီမိုကရေစီအဖွဲ့ကဂျွန်ဟန်ဖရေးစုကိုပေးအပ်ခဲ့တယ်လို့ချက်သမရနိုင်ငံ People in Need အဖွဲ့ကလည်းဟိုမိုမိုမီနီစုကိုပေးအပ်ခဲ့ပါတယ်။အခုကတော့အီတလီနိုင်ငံအဂရာတီမြို့ကနေပေးအပ်တဲ့ဂုံနူးဆောင်မြို့တော်သူစုကိုသူလက်ခံရယူခဲ့တာဖြစ်ပါတယ်ရှင်။
တို့ရရှိမြခင်ဗျာဒီမိုကရေစီဖော်ဆောင်နေတဲ့ဆွေမြန်မာနိုင်ငံမှာ အဓိကကြတဲ့လေယာစီးပွားရေးအတွက်ပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေရဟာတိုင်းပြည်အတွက်အကျိုးရှိပါရဲ့လားလူများစုဖြစ်တဲ့လယ်သမားတွေအတွက်ကောအကျိုးရှိပါရဲ့လားအကျိုးမရှိဘူးဆိုရင်အကျိုးရှိအောင်ဘာတွေလုပ်သင့်ပါသလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994fax number 2323255992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ခုဆက်ပြီးတော့ Good Friday နေ့အထိမ်းအမှတ်ဖြစ်တဲ့ကမ္ဘာတဝန်းကခရီးရန်ဘာသာဝင်တွေဆူတောင်းဝိပုဝဲတောက်ကြနေကကျင်းပပြုလုပ်နေကြချိန်မှာပဲကမ္ဘာတဝန်းကခရီးရန်နေနဲ့အခြေအနေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်တင်ပြပေးခြင်းပါတယ်။ RN တွေဦးလို့ခေါ်တဲ့လူထုနိုင်ငံရေးလှုပ်ရှားမှုဖြစ်ပွားပြီးတဲ့နောက်အရှိအလဲပိုင်းဒေသတွေမှာခရီးရန်ဘာသာဝင်တွေပေါ်တိုက်ခိုက်မှုတွေအဆမတန်များပြားလာပြီးတော့ဒီဘာသာဝင်တွေကိုအစုလိုက်အပြုံလိုက်မောင်းထုတ်ခံရတဲ့အခြေအနေတွေရှိလာနိုင်တယ်လို့လူခွင့်အုပ်စုတွေကပြောပါတယ်။ဒါကိုဟန့်တားနိုင်တဲ့အမေရိကန်သမ္မတဥဘားမားကလည်းထိထိရောက်ရောက်လှုံ့ဆော်နိုင်ခြင်းမရှိဘူးလို့ခရီးရန်အရေးလှုပ်ရှားသူတွေကဆိုပါတယ်။ VOA သတင်းတော် Jerome Skolovsky ပေးပို့ထားတဲ့သတင်းကိုတော့ဥကြော်စံသားကပြောပြပေးမှာပါရှင်။
မနစ်တုန်းကကိုင်ရိုမှာမွ슬င်ကြီးကိုရောများဆန္ဒပြစခန်းကိုပြစ်ခတ်နှိမ်နှင်းမှုအပေါ်နိုင်ငံတကာရှုတ်ချခဲ့ကြပါတယ်။ဒါပေမဲ့အီဂျစ်မှာခရီးရန်ဖျားချောင်းအများအပြားတိုက်ခတ်ခံရတာကြတော့သိအလေးနဲ့မထားခဲ့ရပါဘူး။အီရတ်မှာဆိုရင်ခရီးရန်ဘာသာဝင်အရေးအတွက်ဟာအမေရိကန်တို့မကြွကြခင်အရေးအတွက်ရဲ့သုံးပုံတစ်ပုံပဲကြံပါတော့တယ်။မကြခင်ကခရီးရန်သီလရှင်တို့ပြန်ပြေးဆွဲခံရပြီးပြန်လွတ်လာတဲ့ဆီးရီးယားမှာလည်းအလားတူဖြစ်မှာကိုစိုးရိမ်နေရပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်မှာခရီးရန်များအပေါ်နှိကွမှုကိုကြားနာတော့အီဂျစ်နိုင်ငံနဲ့ပတ်သက်လို့အောက်လွှတ်တော်အမတ်ခရစ်စတိုဖာစမစ်ကသဘာဝတူမူခဲ့ပါတယ
် We are witnessing grievous violence and other abuses directed against religious and political minorities particularly the Copts and other Christians
ဘာသာရေးနိုင်ငံရေးလူနည်းစုတွေအထူးသဖြင့် Coptic တွေနဲ့တခြားခရီးရန်တွေကိုပြစ်မှတ်ထားတဲ့အကြမ်းဖက်မှုတွေချိန်းချောက်မှုတွေကိုမြင်တွေ့ခဲ့ရပါပြီမဲ့ကျွန်တော်တို့အစိုးရနဲ့မီဒီယာတွေကတိတ်အရေးတူမလုပ်ခဲ့ကြပါဘူ
းဖက်ဒရယ်လာတုန်းကဝုတ်ပြုမနက်စာစာပွဲတစ်ခုမှာသမ္မတဥဘားမားကပြည်ပဘာသာရေးလွတ်လပ်မှုအကြောင်းကိုပြောသွားခဲ့တာ
ပါ No society can truly succeed unless it guarantees the rights of all of its peoples including religious minorities whether they're
ပါကစ္စတန်ကအမရီယာမွ슬င်တွေပဲဖြစ်ဖြစ်အီရန်ကဘဟာယီတွေပဲဖြစ်ဖြစ်အီဂျစ်ကကော့ပတစ်ခရစ်စတန်တွေပဲဖြစ်ဖြစ်သူတို့ဘာသာရေးလူနည်းစုတွေအပါအဝင်ပြည်သူအလုံးရဲ့အခွင့်အရေးကိုအမကန်ပေးနိုင်ခြင်းမရှိတဲ့ပြည်ဘယ်လူအဖွဲ့အစည်းမှအမှန်တကယ်အောင်မြင်နိုင်မှာမဟုတ်ပါဘူ
း We're really encouraged because at the prayer breakfast he came out with a very strong statement it was very encouraging but you look at the follow up to that
ဒီဝိပုဝဲမှာသမရကခိုင်ခိုင်မာမာကြီးညာလိုက်တော့ကျွန်တော်တို့တကယ်ပဲအားတက်ရပါတယ်သိတ်ကိုအားတက်ပါတယ်ဒါပေမဲ့ပြောပြီးဘာဆက်လုပ်သလဲဆိုတော့ဘာမှမလုပ်ပါဘူ
းခရီးရန်ရေးလှုပ်ရှားသူ Jeff King ကကဘာတုံးမှာခရီးရန်တွေနှိကွခံရတယ်ဒါကိုသမနာကအေးအေးယူဆောင်ရွက်သင့်တယ်လို့ဆိုပါတယ
် He's very vocal on the subject of persecution of the gay community
လိင်လူချင်းစုံမတ်တဲ့ gay တွေအရေးမှာတော့သူကတိတ်ကိုတက်ကြွပါတယ
်ခရီးရန်ဘာသာဝင်တွေရဲ့ဖျားเจ้าတွေကိုတားဆီးပိတ်ပင်ထားတဲ့ Saudi Arabia ဘရင်အဗ်ဒူလာနဲ့တွေ့တဲ့အခါကျတော့ Christian တွေကိုနှိမ့်ချဆက်ဆံတဲ့ကိစ္စနဲ့ပတ်သက်လို့သမနာဥပမာဟတ်တောင်းမဟာခဲ့ပါဘူးယခင်အရှိလက်ပိုင်းဆိုင်ရာတန်တမန် Dennis Ross ကတော့အမေရိကန်ရဲ့နိုင်ငံသားရဲ့မူဝါဒမှာလူနည်းစုအခွင့်အရေးကိုဦးစားပေးထားတယ်လို့ဆိုပါတယ်။ဒါပေမဲ့ခရီးရန်တို့ရဲ့ဒုက္ခကိုတော့အထူးအာရုံစိုက်ဖို့လိုတယ်လို့ထောက်ပြပါတယ
်။ If there's concern it hasn't been addressed enough that in itself suggests that maybe it should be addressed more.
ဆိုရင်ရရှိနေရဆိုရင်တိတိယောက်ယောက်မလုပ်လို့ပဲဖြစ်ပါတယ်။ပြည်လဲအောင်လုပ်ဖို့လိုတယ်ဆိုတာကိုပြသနေတာလည်းဖြစ်ပါတယ်။သို့ပင်ညာလဲအနောက်နိုင်ငံတွေရဲ့အမြင်မှာခရီးရန်တွေဟာအန္တရာယ်ကြားရောက်နေတဲ့လူနည်းစုတစုဖြစ်တယ်လို့မမြင်ကြလေတော့ခရီးရန်အရေးလှုပ်ရှားသူတွေကလည်းဒါနဲ့ပတ်သက်လို့တွန်းအားပေးရခက်နေကြပါ